လူဦးရေ6သန်းလောက်နေထိုင်တဲ့ရန်ကုန်မြို့ကြီးမှာပြည်သူတွေနေ့စဉ်ကြုံတွေ့နေရတဲ့အကြီးမားဆုံးဒုက္ခအခက်အခဲကြီးတစ်ခုကတော့ရင်ကျောပိတ်ဆို့မှုပါ။တောင်နဂုံမြောက်နဂုံရှိပြည်သားလိုင်းသာရဆားတဲ့စင်ကြီးဘုံမြို့နယ်တွေမှာနေထိုင်ကြသူတွေဆိုရင်မြို့ထဲမှာအလုပ်ဆင်းဖို့အ ਨੇ စုံအသွားခီးအတွက်2နာရီအပြန်ခီးအတွက်2နာရီအချိန်ယူတွာလာနေကြရတာကြောင့်လမ်းတွေပေါ်မှာအချိန်တွေပုတ်လောအားတွေဆုံးရှုံးနေကြရတာပါ။ဒီပြဿနာဟာတစ်နေ့တည်းတစ်နေ့ကြီးထွားလာနေပါတယ်။ဂုံကျော်တရားတွေစောက်ထားပြီမဲ့လေဂုံကျော်တရားထိပ်ပေါ်မှာရင်ကျော်ပိတ်ဆို့မှုတက်တာသွားပြီမဲ့ဂုံအောက်ဘက်တွေမှာတော့ထုံးစံအတိုင်းပိတ်ဆို့နေသေးပါ။မြို့လယ်မှာတက္ကစီအငှားရင်ပြေးဆွဲနေသူတူကတော့ဒီလောက်ထိရင်ကျော်ပိတ်ဆို့မှုစိုးရနေရတာဟာရင်မောင်းအများစုစီကံမရှိတာကြောင့်အပြင်တရားဥပဒေစိုးမှုမှုအားနည်းချက်ကြောင့်လို့ထောက်ပြပါတယ်
။ကျွန်တော်တို့ခုကောင်းမောင်းနေဆရာကျွန်တော်ရင်နေရဖမ်းလို့ရတယ်ကျွန်တော်ကပတ်မပတ်ထားဘူးဟုတ်တယ်နော်ဆရာကျွန်တော်ဖမ်းလို့ရတယ်ရဲကရှင်းမဲ့ကမ်းမဲ့ကားတော့မတရားခုကျွန်တော်ကိုကပတ်မပတ်တော့အတွက်ဆရာကျွန်တော်ဒဏ်ငွေ1000ဝယ်ပြီးရိုက်လာကျွန်တော်တနေကုန်မောင်းလို့ကျွန်တော်အတွက်1000မကျန်ဘူးဆရာဒုတိယအကြိမ်3000 5000လောက်လိုက်ဟုတ်တယ်ကြီးလင်းတော့ဒဏ်ငွေနဲ့မှကျွန်တော်တို့လူမျိုးတွေကဖြစ်မှာဆရာကောင်းမောင်းလူထောင်ပြအားရတော့နဲ့အဲ့လိုမျိုးပေါ့နော်စီစံဖောက်ပြန်အခုကားမောင်းတဲ့လူတော်တော်များများပေါ့ဆရာအခုလိုင်းကားဆရာကျွန်တော်ပြောတာမရင်နဲ့ဂိတ်သွားပြီးတော့ဆရာအဲ့ဒီမှာစစ်ကြည့်လာလိုင်စင်ရှိတဲ့ကားသမား2ယောက်3ယောက်ပဲကျန်တာတွေအကုန်လုံးကလိုင်စင်ဖားခံရတယ်လိုင်စင်အမီမရှိဘူးတက်မောင်းနေတာပဲလူတွေမြင်းညာကူတော့ကားသမားတွေရက်ပေးလို့ကားသမားတွေကိုပြန်ကြည့်အာနှုံးနှစ်ဖက်အကုန်လုံးကပြဿနာတွေမြင်းညာကူနေတဲ့လူကမှကားဟွန်းတီးပြီးမောင်းထုတ်တယ်ကျွန်တော်ကိုတို့ကြုံ
စီကံဥပဒေတွေတိတိကျကျထုတ်ပြန်ထားတာရှိပေမဲ့လမ်းမတွေပေါ်မှာရင်းတွေနှစ်ထပ်သုံးထပ်ရက်နေတာတွေအထင်းသာမြင်တွေ့နေရဆဲဖြစ်တယ်လို့ပဲလူကူးမြင်းညားတွေပေါ်မှာလည်းရက်တဲ့ကားကရက်ဆဲပါ
မင်းဝါကွက်လည်းကားတက်ရက်ထားပဲကျွန်တော်တို့နိုင်ငံတော့နေလို့ထိုင်လို့ကောင်းတာမရှိဘူးနာမည်ဆိုတဲ့ဈေးမယောင်ကစီမံချက်ကားလာရင်ခဏတိုင်ကားပြန်ဝါရင်ပြန်ရောင်းရတယ်သူကလာပြောတယ်ဘယ်ချိန်ဘယ်ချိန်ကားလာမယ်ခဏပိတ်ထားရတယ်တကယ်တော့အခုဆိုစီကကျွန်တော်ရှိရကားကြီးအဲ့ကားမကွေဘူးတက်တဲ့သွားမှာညာဘက်ရင်တော့မှာပဲရှိရမှာဒီကားကျွန်တော်ရှိရဒီကောင်ဒါပေမဲ့သူဘယ်ဘက်ရင်တော့ရောက်မယ်တောင်ဝင်ရှိတဲ့ရင်နှင်းရဒီကောင်အထင်မြင်ဖမ်းလို့ရတယ်ရဲလည်းမဖမ်းဘူ
းစီကဲမဲ့ရင်ရနာမှုတွေကိုစောင့်ကြည့်ဖမ်းဆီးအရေးယူဖို့ရမှာလဲရဲအင်အားကလုံလောက်မှုမရှိဖြစ်နေတယ်လို့ဆိုပါတယ
်ရဲမှာလည်းအင်အားမရှိဘူးတော့ဖမ်းတဲ့ရဲကလည်းလက်နက်ပြည့်စုံမပါဘူးဓားနဲ့ထိုးတဲ့ကားသမားကထိုးတယ်တုံးနဲ့ရိုက်တဲ့ကောင်ကရိုက်တော့မဖမ်းတော့ဘူးဥပဒေစိုးမှုမှဆိုရင်တော့ဒါဒီကိစ္စမဖြစ်တော့ဘူး
ဝင်ကြီးချုပ်ဦးဖြိုးမင်းသိန်းဦးဆောင်တဲ့ရန်ကုန်တိုင်းဒေသကြီးအစိုးရကတော့မထထရင်လိုင်းတွေကိုဖျက်သိမ်းပြီးအဖွဲ့စည်းတဲ့တခုနဲ့အစားထိုးဖြည့်ရှင်းဖို့ကြိုးပမ်းနေကြပါ။အဲဒီစီစဉ်ကြောင့်ရန်ကုန်လူထုရဲ့ပြဿနာတကယ်ပဲပြေလည်သွားမလားဆိုတာကတော့တက်အပ်မပြောနိုင်သေးပါဘူး။ရန်ကုန်မြို့မှာနိုင်ငံတကာမြို့ကြီးတွေမှာလို့ရင်ရက်နားနိုင်တဲ့အခဘေးအထက်မြင့်အဆောက်အုံတွေရှိလာမယ်ဆိုရင်တော့ဒီပြဿနာကိုတစိ့တစ်ပိုင်းဖြည့်ရှင်းလာနိုင်မှာပါ။ဒီအတွက်အစိုးရကြီးမှလောလောဆယ်အစီအစဉ်တွေမတွေ့ရသေးသလိုပုဂ္ဂလိကဘိုင်းကလည်းလူနေကွန်ဒိုအထက်မြင့်အဆောက်အုံဆောက်ဖို့ကလွဲလို့အခါပေးရင်ရနားနိုင်တဲ့အဆောက်အုံတွေရင်းနှီးမြုပ်နှံလုတ်ကင်ဖို့စိတ်ဝင်စားသူနေပါနေစေပါတစ်ဖက်မှာမြို့ရင်းကိုကိုပိုင်ကားတွေစုပြုံမဝင်လာရအောင်တခြားနိုင်ငံတွေကမြို့ကြီးတွေကမြို့ရင်းရင်ရနားမှုဆိုင်ရာစီကံနီးလန်းတွေချမှတ်ကျင့်သုံးတာမြို့ရင်းကအရေးကြီးဌာနအဆောက်အုံတွေကိုစင်ကြေဘုံမြို့တစ်တွေစီဖြန့်ထုတ်နေရချထားပြီးအဲ့ဒီနေရာတွေနဲ့ချိတ်ဆက်သွားလာရအဆင်ပြေလွယ်ကူအောင်အများပြည်သူသွားလာရေးစီမံကိန်းသစ်တွေချမှတ်ဆောင်ရွက်လာနိုင်မယ်ဆိုရင်ရန်ကုန်မြို့မှာပြည်သူတွေနေတူဝရင်ဆိုင်ရုန်းကန်နေကြရတဲ့ဒုက္ခအခက်အခဲကြီးတစ်ခုရော်ပါတက်တာလာနိုင်မှာဖြစ်တယ်လို့မြို့ပြကျွမ်းကျင်သူတွေကလည်းထောက်ပြပြောဆိုကြပါတယ်ခင်ဗျာ။